ထိုင်းမြန်မာနယ်စပ်မဲဆောက်မြို့အထွက်စစ်စေးရေးဂိတ်မှာမလန်14ရက်နေ့မနေ့ပိုင်းမှာပဲဟင်းသီးဟင်းရွက်ကားတွေဖွဲ့ပြီးတော့လူကုန်ကူးသူတွေတဲဆောင်လာတဲ့မြန်မာ50ကျော်ကိုထိုင်းလုံခြုံရေးတပ်ဖွဲ့တွေကဖမ်းဆီးခဲ့ပါတယ်။မလန်စံကစပြီးတော့နှစ်ပတ်အတွင်းမှာမြန်မာ1000လောက်ဖမ်းဆီးခံခဲ့ကြပြီဖြစ်ပါတယ်။ဒီအကြောင်း VOA သတင်းထောက်မအေးမှာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကနေဘန်ကောက်မြို့အထွက်စစ်စေးရေးဂိတ်တစ်ခုဖြစ်တဲ့ဟွေဟင်ဖွန်စစ်စေးရေးဂိတ်မှာတော့မလ14ရက်နေ့မနေ့အစောကြီးမှာပဲမြန်မာတွေကိုဟင်းသီးဟင်းရွက်ကြားဖွဲ့ပြီးတည်ဆောင်လာတဲ့ကားကိုရက်တန့်စစ်စေးရင်နဲ့မြန်မာ53ယောက်ကိုဖမ်းမိခဲ့ပါတယ်။ဒီအကြောင်းနဲ့ပတ်သက်လို့မြန်မာပြည်သားများရေးပူးတွဲလှုံ့ဆော်မှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပါတယ်
။ဒီထိုင်းနယ်စပ်နဲ့ထိုင်းနိုင်ငံတနန်တရားမှာအဖမ်းဆီးတွေအများများနေတာကြောင့်မလို့တီးနှံတင်တဲ့ကားတွေကြားထဲမှာမြန်မာတွေကိုဖြုတ်ဝက်ပြီးတော့ကပ်ပြီးတော့တဲဆောင်တဲ့ပုံစံမျိုးပွဲစားတွေအသုံးလာတာအခြေဖြစ်တာပါ2020မလ14ရက်ဒီနေ့မနေ့ပိုင်းမှာလဲဆောင်မျိုးအထွတ်ပထမစစ်ဆေးဂိတ်ဖြစ်တဲ့ဝေးရင်ဖုံးမှာကျွန်တော်တို့ဂေါ်ဘီလုတ်တင်လာတဲ့ကားပေါ့ကုံစိမ့်တင်လာတဲ့ကားပုံစံမျိုးဖန်တီးထားပြီးတော့တရားမဝင်မှာ53ယောက်ကိုဖမ်းမိတာဖြစ်ပါတယ်7 7 7 3 4 4ရက်တွင်မှာနေဆက်နဲ့တိုင်းနိုင်ငံအတွင်းပိုင်းနဲ့ပတ်ကနေပြီးတော့မြန်မာ282ယောက်ပါစီခံရပါတယ်ဗျ။ထိုင်းနိုင်ငံရဲ့ထိုင်းနယ်စပ်အသီးသီးရောထိုင်းနိုင်ငံရဲ့ဗန်ကောက်မြို့ရောက်ခံပြီးပြည်တယ်ဒီမှာရောစုစုပေါင်းမြန်မာ942ယောက်မလ14ရက်တွင်းမှာပေါ့နော်။ဒီမလနှစ်ပတ်တွင်းမှာပါစီခံရတဲ့ဆိုတဲ့ကြောင့်ထိုင်းနယ်စပ်ဆောင်တပ်ဖွဲ့ရဲ့ပြင်းပြင်းကြေးခွင့်ရတယ်ပြီးတော့ကျွန်တော်တင်ထုတ်ပြန်ထားပါတယ်ဗျ။
ကုံစိကားနဲ့ဖွဲ့ပြီးတဲဆောင်လာတာကိုမဲဆောက်အထွက်စစ်စေးရေးဂိတ်မှာပဲဒုတိယအကြိမ်ဖမ်းမိတာဖြစ်ပြီးပြီးခဲ့တဲ့လကလည်းအလားတူပုံစံမျိုးနဲ့မြန်မာတရားစင်ကျော်ဟာမဲဆောက်အထွက်ဒုတိယစစ်စေးရေးဂိတ်မှာပဲဖမ်းမိခဲ့ပါတယ်။ထိုင်းနိုင်ငံအတွင်းမှာမြန်မာနိုင်ငံသားတွေအစုလိုက်အပြုံလိုက်လူပုံကူးကန်ရတာတွေများနေတာကြောင့်ထိုင်းအစိုးရကပြည်내အသီးသီးကအုပ်ချုပ်ရေးမှုတွေကိုတင်းတင်းကြပ်ကြပ်စစ်ဆေးဖို့နဲ့လုံခြုံရေးတပ်ဖွဲ့တွေအနေနဲ့နေဆက်တွေမှာပုံမကင်းလက်စစ်ဆေးမှုတွေလုပ်ကြဖို့ကိုလည်းပြီးခဲ့တဲ့လကတည်းကညွှန်ကြားထားပါတယ်ဒီအတွက်မြန်မာတွေအစုလိုက်အပြုံလိုက်ဖမ်းဆီးခံရမှုတွေပိုများလာတယ်လို့လည်းဦးမိုးကျိုးကပြောပါတယ
်ဒီထိုင်းအစိုးရရဲ့ဗိုလ်အစိုးရရဲ့လွန်ခဲ့သောဖေဖော်ဝါရီလ20ရက်နေ့လွှန်ကြားချက်နဲ့ဆိုဘာလို့ပြောပြောနေကြတော့ကင်းလက်တဲ့လုပ်ငန်းတွေရဲ့ပုံမလုပ်လာတယ်ရက်ရွာတွေလည်းစစ်ဆေးလာတယ်ဒူကုံကူးတွေတရားမဝင်ဝင်ရောက်နေထိုင်သူတွေကိုလည်းအရေးထိရောက်ရေးလာတယ်
အခုဆိုရင်2022ခုနှစ်နှစ်စကစပြီးဇန်နဝါရီလနဲ့ဖေဖော်ဝါရီလနှစ်လထဲမှာတော့မြန်မာနိုင်ငံသား1000ဝန်းကျင်လောက်ဖမ်းဆီးခံရရပါတယ်ဖမ်းဆီးခံရသူတွေဟာမြန်မာနိုင်ငံမှာနိုင်ငံရေးမတည်ငြိမ်မှုစီးပွားရေးခက်ခဲမှုတွေကြောင့်အလုတ်ကင်ရှာဖွေဖို့အတွက်လူပုံကူးသူတွေကိုအခကျင်းဝင်ပေးပြီးလာကြရင်းနဲ့ဖမ်းဆီးခံရတာဖြစ်ပါတယ်ရှင်